Venezuela နိုင်ငံရဲ့ထောင်လိုင်းရေးဌာနဘောင်းပေါ်မှာဒဏ်ခတ်အရေးယူမှုကိုရုတ်သိမ်းလိုက်ပေမဲ့နိုင်ငံရဲ့ပြည်နယ်25ခုကအထူးတရားရုံးတွေအတွက်ပြစ်ဒဏ်ခတ်ဖို့နဲ့သမ္မတနီကိုလတ်စ်မာဒူရိုဖြုတ်ချရေးအတွက်နီလန်အားလုံးကိုရွေးချယ်စရာဖြစ်နေဆက်ပြီးထားရှိကြောင်း American ဒုသမ္မတ Mike Pence သတိပေးရင် Venezuela ပေါ်မှာစုပေးဒဏ်ပေးစစ်နဲ့ကျင့်သုံးဖို့အတွက်ရည်ရွယ်တဲ့မင်ကွန်းကိုပြောကြားခဲ့ပါတယ်။အင်ကာနဲ့ American နိုင်ငံရဲ့ဌာနမှာချင်းပါတဲ့ America တိုက်နိုင်ငံများနှစ်ပတ်လည်ညီလာခံမှာဒုသမ္မတ Pence အခုလိုပြောကြားလိုက်တာဖြစ်ပါတယ်။ရှေးရပါအရေးယူနိုင်ခြင်းရှိကြောင်းဒုသမ္မတရဲ့ပြောကြားချက်အတွက်ညီလာခံတက်ရောက်လာသူတွေကတိတ်တိတ်ဆိတ်နေပြီးတော့တုံ့ပြန်ခဲ့ကြပါတယ်။ဒုသမ္မတကချက်ချင်းပဲ Venezuela ပြည်သူတွေလွတ်လပ်ရေးပြန်ရခြင်းတည်း American ပြည်ထောင်စုကတသားတည်းရက်တီမှာဖြစ်ကြောင်းပြောကြားပြီးကတိပေးကခဲ့ပါတယ်။ American Pentagon စစ်ဌာနချုပ်ကဂျွန်လာထဲမှာစစ်ဆေးရုံတင်မောကြီး USNS Comfort ကို Venezuela ဒေသကို9လကြာဆစ်လွတ်ပြီး Venezuela ဒုက္ခသည်တွေနဲ့ပြည်သူတွေအတွက်ဆေးဝါးကုသရေးဆိုင်ရာအကူအညီတွေပေးမှာဖြစ်ကြောင်းလည်းဒုသမ္မတကအတည်ပြုပြောကြားခဲ့ပါတယ်။ Venezuela ရဲ့ SCBN ထောက်လိုင်းအကြီးအကဲဗိုလ်ချုပ်ကြီး Manuel Figueroa အပေါ်မှာအရေးယူတန်းခတ်ထားမှုကို American ဘဏ္ဍာရေးဝန်ကြီးဌာနကအင်ကာနဲ့မှာပဲဖြတ်ပေးခဲ့တာပါ။သမ္မတမာဒူရိုကိုထောက်ခံမှုအားနည်းစွာသွားစီဖို့အတွက်ရည်ရွယ်ပြီးဆေးဝါးရေးဆိုင်ရာနဲ့အစိုးရအမှုထမ်း150လောက်ကိုအမေရိကန်အစိုးရတန်းခတ်အရေးယူထားတဲ့ထဲမှာဒီထောင်လိုင်းအကြီးအကဲလည်းပါဝင်နေတာပါ။